To some of the questions you've been making about the sentencing of Aung San Suu Kyi.
ဒီမှာစစ်တပ်ကမနစ်ကဖေဗူလာလကအာဏာသိမ်းယူခဲ့တဲ့အပေါ်မှာကုလသမဂ္ဂအသွင်မှုဒုက္ခနဲ့ရှုံချတဲ့အကြောင်းထပ်လောင်းပြောကြားခဲ့ပြီးလူ့အခွင့်အရေးကိုလေးစားလိုက်တာပြီးဖိနှိပ်အကြမ်းဖက်မှုတွေကိုချက်ချင်းရိုက်ဆန်းဖို့တိုက်တွန်းလိုက်ပါတယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်
။အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာသာရမ်းမှာတရားဥပဒေအရအပြစ်ရှိကြောင်းမဆုံးဖြတ်ခင်ဒန်းတူညီညပ်ပြီးအပြစ်ကင်းစင်တယ်လို့ယူဆကလွတ်လပ်တဲ့ခုံရုံးစစ်ဆေးချက်တွေကိုလူအများကြားနာခွင့်ရှိပါတယ်။ဒါအပြင်လွတ်လပ်တဲ့တရားရုံးတွေမှာလည်းလူတယောက်ရဲ့ခုခံကာကွယ်ခွင့်ကိုအာမခံချက်ပေးရမယ်လို့လည်းပြောဆိုသွားပါတယ်။ဒေါ်သာသူကြီးကိုမြန်မာစစ်ကောင်စီကအဲ့ဒီလိုထောင်ဒဏ်၅နှစ်ချမှတ်လိုက်တဲ့အပေါ်ဥရောပသမဂ္ဂ EU ကလည်းမနစ်ဗုဒ္ဓဦးနေကပြစ်တင်ရှုံချလိုက်ပါတယ်။ဒါဟာတရားဥပဒေစိုးမိုးရေးကိုချိုးဖောက်လိုက်တဲ့နောက်ထပ်အဓိကခြေလှမ်းဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးနောက်ဒီမိုကရေစီအတွက်ဆုတ်ယုတ်မှုဖြစ်တယ်လို့ဥရောပသမဂ္ဂပြောရေးဆိုခွင့်ရှိသူကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါပြင်အာဆီယံအရှေ့တောင်အရှနိုင်ငံများအဖွဲ့ကချမှတ်ထားတဲ့မူငါးချက်ထဲမှာပါဝင်တဲ့ဆွေးနွေးပွဲတွေကနေဒေါ်အောင်ဆန်းစုကြည်အပါအဝင်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေကိုဖယ်ရှားဖို့ကြိုးစားမှုတစ်ခုလည်းဖြစ်တယ်လို့ပြောပါတယ်။ဆက်လက်ပြီးတော့ဆက်အနာသိမ်းပြီးနောက်ပိုင်ဖန်ဆီးထားတဲ့နိုင်ငံရေးကျင်းသားအလုံးကိုချွင်းချက်မရှိလွတ်ပေးဖို့လည်း EU အဖွဲ့ကြီးကထပ်လောင်းတောင်းဆိုလိုက်ပါတယ်လို့ပြောပါတယ်။နိုင်ငံ28နိုင်ငံနဲ့ဖွဲ့စည်းထားတဲ့ဥရောပသမဂ္ဂအဖွဲ့ EU အဖွဲ့ကြီးအနေနဲ့မြန်မာစစ်အစိုးရကိုဆက်အနာသိမ်းကြီးကလေးကပိတ်ဆို့တံခတ်မှုတွေပြုလုပ်ခဲ့ပါတယ်။အလားတူမြန်မာနိုင်ငံဒီမိုကရေစီရရှိရေးဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ကြီးကလည်းမြန်မာစစ်ကောင်စီကဒေါ်အောင်ဆန်းစုကြည်ကိုမနစ်ဗုဒ္ဓဦးနေကထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးဘာမာကမ်ပိန်း UK အဖွဲ့ကမတ်ဝေနှင်းပွင့်တုံကအခုလိုပြောပါတယ
်။ Arresting people doesn't create fear, it creates more anger in public.
လူတွေကိုဖမ်းတာကကြောက်စရာမဟုတ်ဘူး။လူတို့ကိုပိုပြီးဒေါသထွက်စေတယ်။ဘာဖြစ်လို့လဲဆိုတော့လူတိုင်းကငါတို့ဟာတခြားကြံ့မာရှင်စနစ်အောင်မှနေလို့မရဘူး။ဒီလိုဥပဒေနဲ့ဖမ်းဆီးမှုတွေဆက်ပြီးမနေနိုင်တော့လို့လုံလုံလျားလျားလုပ်နေတယ်။တပ်မတော်ရင်ဖျော်လင့်ချက်နဲ့ဆန့်ကျင်ဘက်ပါ။
ဒေါ်ကန်းသူကြီးပေါ်မနေ့ဗုဒ္ဓဦးနေ့ကပြစ်ဒဏ်ချမှတ်လိုက်တဲ့အမှုကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်သာကို300ခွဲယူခဲ့တယ်လို့စွပ်စွဲထားတဲ့အမှုဖြစ်ပါတယ်။စစ်ကောင်စီကဒေါ်ကန်းသူကြီးကိုဒီအမှုပါဝင်အဂတိအမှုပေါင်း10မှုကျော်နဲ့တရားစွဲဆိုခဲ့ပါတယ်။ဒါအပြင်နိုင်ငံတော်လေးဝက်အဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအပါအဝင်ပုံမှန်အများပြားနဲ့လည်းတရားစွဲဆိုထားပါတယ်ခင်ဗျာ။